AWR ညလေးချင်းတက်မဲ့စီစဉ်မှာဒေါက်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ရှင်ဒေါက်တာရှင်များရှင်ခရစ်နှစ်2022ခုနှစ်ဇန်နဝါရီလ10ရက်မြန်မာတက္ကီ1383ခုနှစ်ပြာဒိုလာဆန်9ရက်တနင်္လာနေ့ညလေးချင်းတက်မြန်မာစီစဉ်များကိုစတင်တန်လွင့်နေပါတယ်ရှင်
တော်တာရှင်များခင်ဗျာ AWR မျော်လင့်ခြင်းအတန်မြန်မာအစီအစဉ်များကိုနက်နက်6နာရီမိနစ်30မှ8နာရီအထိ16မီတာ kHz 100.23 ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kHz 112.63 ညာမှအတန်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္လာနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်ကိုအတွေ့တည်ခံခြင်းအစီအစဉ်ကဘာကျော်ကြားပုဂ္ဂိုလ်များအစီအစဉ်တို့ဖြစ်ပါတယ်ရှင
်Asha Radio Mingla Kosei Tsugane Tachina Dasen Naizebo Yolin Jin Ata Radio Nyama Asha Radio Dingong Lin Nya Cha Ya Zebo Mei Sete Yolin Jin Radio
Dr. Shin Paung Lo Shin Yaku Chei Ma Lu Rai Twe ဝိညာဉ်ခွန်အားရရှိဖို့တရားဒေသနာကိုသိခါရောရစီအကြီးဦးဆိုင်တာတွေမှဟောကြားတော်မှာဖြစ်ပါတယ်ရှင
်ချစ်တော်တဲ့ရှင်ဓမ္မမိတ်ဆွေညီကိုမောင်မများအားလုံးကိုမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေလို့ရှေးဥစွာနှုတ်ခွန်းဆက်သလိုက်ပါတယ်အားလုံးပဲကိုစိတ်နှပြကျမ်းမှာချမ်းသာတော်မူကြပါစေ။အခုချိန်မှာနေစဉ်အသက်တာခရစ်တော်၌သာအစီအစဉ်ရောက်ရှိလာပြီးဖြစ်တဲ့အတွက်ဓမ္မမိတ်ဆွေများအားလုံးဝိညာဉ်ခွန်အားရရှိဖို့ရန်အားပေးတိုက်တွန်းသွားခြင်းပါတယ်။ပထမဦးဆုံးအနေနဲ့ချမ်းသာတော်များတစ်ပိုက်ကိုဖတ်ပြခြင်းပါတယ်။ဘယ်မှာတွေ့နိုင်တယ်လဲဆိုရင်ယောဘဝတ္ထုအခန်းကြီး14အငယ်30ထဲမှာဖြစ်ပါတယ်။ဘယ်လိုဖော်ပြထားတယ်လဲဆိုတော့လူမူကားသေ၍ဆွေးမြေ့တာ၏လူသည်အသက်ချုပ်ပြီးလင်အဘယ်မှာရှိသနည်းဆိုပြီးဖော်ပြထားပါတယ်ချစ်တော်တဲ့ရှင်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာ12နှစ်အရွယ်လူငယ်လေးတယောက်ဟာကြောက်ရွံ့တုန်လှုပ်စွာနဲ့သူ့ရဲ့လက်ကိုသူ့ရဲ့ဖခင်ကနေစုပ်ကင်ထားစေပြီးတော့လူသေးကောင်ရှိရာအတုပအခန်းထဲဝင်ရောက်လို့သွားခဲ့ပါတယ်အဲ့ဒီလူငယ်လေးဟာသေနေတဲ့အမေရဲ့မျက်နှာကိုကြည့်ရှုလိုက်ပါတယ်မကြသိမိအချိန်တုန်းကအဲ့ဒီလူငယ်ရဲ့မိခင်ဟာအသက်ရှင်လျက်ရှိနေပါသေးတယ်သူ့အမေရဲ့မျက်လုံးတွေဟာလည်းတောက်ပလို့ရှိနေပါသေးတယ်သူမရဲ့နှုတ်ခမ်းမှာလည်းစကလုံးတွေအများကြီးပြောခဲ့ပါတယ်သူမရဲ့ခြေထောက်တွေဟာလည်းတံမြန်လို့နေခဲ့ပါသေးတယ်ဒါပေမဲ့တအောင်လေးအချိန်မှပဲမိခင်ဟာအသက်ထွက်သွားခဲ့ပါတော့တယ်အဲ့ဒီမိခင်ရဲ့မျက်လုံးတွေနှုတ်ခမ်းပြားတွေလက်တွေဟာအရင်ကလိုပုံစံမျိုးရှိနေသေးပေမဲ့အားလုံးကခြားနားလည်းရှိနေပါတယ်မြင်တွေ့စရာဆိုလို့ဘာတစ်ခုမှမပြောက်ွယ်သွားသေးပါဘူးဒါပေမဲ့ပြောက်ွယ်လို့သွားခဲ့တာတစ်ခုကတော့မိခင်ရဲ့အသက်ပဲဖြစ်ပါတယ်ခင်ဗျာချစ်တော်တဲ့ရှင်ပေါင်းတို့ခင်ဗျာတေချင်းဟာအပြစ်ရဲ့စိမ့်ကားတဲ့ရလတ်တစ်ခုပဲဖြစ်ပါတယ်နောက်ပြီးဒီတေချင်းဟာလည်းတဘာဝကြတဲ့အနေထားမဟုတ်ပါဘူး။ဒါကြောင့်မို့လဲယောဘရဲ့မိတ်ဆွေအေလိဖာဟာအဲ့ဒီသဘောထားကိုမသိနားမလည်ခဲ့လို့တေချင်းကိုစဘာရိတ်သိမ်းခြင်းနဲ့ပုံခိုင်းပြောဆိုထားတာကိုတွေ့ရှိရပါတယ်။ယောဘဝတ္ထုအခန်းကြီး9အငယ်26ထဲမှာဘယ်လိုရေးထားတယ်လဲဆိုရင်အချိန်တန်လျင်သိမ်းယူသောကောက်လိုင်းကဲ့သို့သင်သည်အသက်ကြီးရင်၍ သင်္ချိုင်းတို့ရောက်ရလိမ့်မည်လို့ဖော်ပြထားပါတယ်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာဒီကမ္ဘာလောကကြီးထဲမှာအပြစ်မဝင်ခင်အချိန်တုန်းကဖျားသခင်ဟာလူသားရဲ့အသက်တာကိုမကန့်သတ်ထားခဲ့ပါဘူးနောက်ပြီးဖျားသခင်မှာလူကိုအဆုံးစီရင်ဖို့တေချင်းရိတ်သိမ်းရအချိန်ကာလရဲ့လို့အစီအစဉ်မထားရှိခဲ့ပါဘူးဒါပေမဲ့အပြစ်တရားကြောင့်တေချင်းဟာနောက်ဆုံးမှာရှောင်ကွင်းလို့မရတဲ့လောကရဲ့ဏိယာမတရားဖြစ်လာခဲ့ပါတယ်ဒါကြောင့်မို့ဒီတေချင်းဟာဒီလောကမှာမွေးဖွားလာတဲ့လူတွေအတွက်တော့ကျင်းတေပေါက်လက်ဆောင်ပဲဖြစ်ပါတယ်ခင်ဗျာခြေတော်တာရှင်ပေါင်းတို့ခင်ဗျာမက်ဆီဒွန်ရဲ့ဘရင်မင်းမြတ်ဖြစ်သူဖိလစ်ဟာမိမိရဲ့ကြုံတယောက်ကိုအင်မတန်မှအရေးကြီးတဲ့အလုတ်တစ်ခုကိုပေးထားပါတယ်အဲ့ဒီအလုတ်ကတော့အဲ့ဒီကြုံဟာဘရင်မင်းမြတ်ထံမှာမနေ့တိုင်းအခစားဝင်ပြီးတော့ဘရင်ကြီးကဘာအလုတ်ကိုပဲလုပ်နေပါစေအတန်ကျဲကြီးနဲ့ဖိလစ်မင်းသေးတဲ့ဆိုတာကိုသတိရပါဆိုပြီးပြောဆိုရပါတယ်ဒါကတော့မကြားကောင်းမရှိတာတဲ့နေ့စဉ်ကျင့်ဝတ်တစ်ခုပဲဖြစ်ပါတယ်ခင်ဗျာဒါပေမဲ့မတော်လူတိုင်းကလူတိုင်းလို့ဆိုတဲ့နေရာမှာသတ်သတ်သမားတွေထမင်းချက်သမားတွေကအစဥက္ကဋ္ဌတွေဝန်ကြီးချုပ်တွေအစုံရောက်တိုင်းအတွက်တင်သေးတင်တယ်ဆိုတာသတိရပါလို့သတိပေးတဲ့သူရှိနေရင်တော့ကဘာကြီးဟာထူးခြားတဲ့နေရာတစ်ခုဖြစ်လာနိုင်ပါတယ်ဒါပေမဲ့ဒီကနေ့တမန်ကျမ်းစာကနေပြီးတေချင်းတဲ့ပို့ပြီးတတိရသင့်တာရှိကြောင်းပြောပြထားပါတယ်အဲ့ဒါကတော့တနေ့သောအချိန်မှာတေချင်းရဲ့အစိတ်ဟာထာရပျောက်ကွယ်သွားမှာဖြစ်ပါတယ်တေတတ်တဲ့သူတွေဟာမတေနိုင်တဲ့အဖြစ်ကိုဝင်စားရပါလိမ့်မယ်ဝမ်းမြောက်ရွှင်လန်းရာနေ့ထူးတစ်ခုပဲပေါ့ခင်ဗျာနောက်ဆုံးဒီတေချင်းကအသက်ရှင်တဲ့သူတွေကိုအမိတ်မပေးနိုင်တဲ့နေ့ကြီးဟာမပြောပနိုင်တဲ့စိတ်လုံရှားဝမ်းမြောက်မှုတစ်ခုပဲဖြစ်ပါတယ်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာတေချင်းဟာအပြည့်ရဲ့စေတမန်ဖြစ်နိုင်ပေမဲ့ဘုရားသခင်ရဲ့ရံသူဆိုတာကတော့တေချာလာပါတယ်ဒါပေမဲ့အဲ့ဒီတေချင်းတရားရဲ့အပေါ်မှာအောင်မြင်နိုင်မဲ့ကြွေးကြော်သံကိုဟစ်ကြွေးနိုင်တော့မဲ့အချိန်ဟာမကြာခင်အချိန်ကာလမှာရောက်ရှိလာပါတော့မယ်အဲ့ဒီမျော်လင့်ချက်အတွက်ဒီကနေ့ကျွန်တော်တို့အနေနဲ့ဘုရားရှင်ရဲ့ဂုဏ်တော်ကိုချင်းမထမနာပြုကြပါစို့လားခင်ဗျာဒါကြောင့်ကျွန်တော်ကျမတို့ရဲ့အသက်တာမှာအိုးအဖဖျားသားသမီးများတို့သည်အပြစ်ကြောင့်တည်တင့်သောသူများဖြစ်ကြပါ၏သို့တော်ညာလေကိုရရှင်ကျေးဇူးတော်ကြောင့်သားသမီးများတို့သည်တနေ့ကိုရရှင်ပြန်ကြွလာသောအခါ၌တည်ချင်းမှလွတ်မြောက်ပြီးသာဝရအသက်ရှင်ခြင်းကိုပြန်လည်ရရှိမိနေ့ရက်အတွက်အမြဲတမ်းပြင်းစင်စောင့်မျှော်နေတော်သူများဖြစ်နိုင်ဖို့ရန်မားကြတော်မူပါအာမင်ဆိုပြီးဆုတောင်းဆက်ကပ်ကြပါစို့ခြေတော်တာရှင်ဓမ္မမိတ်ဆွေညီကိုမောင်နှမတဦးစီအပေါ်မှာဖျားရှင်ထမကောင်းကြီးမင်္ဂလာအဖျားပြားကြာရောက်ပြီးနေ့စဉ်အသက်တာမှာလည်းခရစ်တော်ဘုရားကိုအားကိုယုံကြည်ခြင်းအပြင်အောင်မြင်သူအရောက်တိုင်းဖြစ်နိုင်ကြပါစေ
Song
ျော်လင့်ခြင်းအသားမြမအစီအစဉ်ကိုနာတော်တာဆင်းနေကြတဲ့တောတာရှင်များမင်္ဂလာပေါင်းနဲ့ပြေဝကြပါစေ။တောတာရှင်များရှင်လူတွေရဲ့အသက်တာမှာတွေ့ကြုံရတဲ့အတွေ့အကြုံအဖြစ်အပျက်တွေကြောင့်သူတို့ရဲ့ဘဝအသက်တာပြောင်းလဲသွားတာရှိပါတယ်။ဒီကနေ့မှာဇွန်ချီမေရဲ့အသက်တာပြောင်းလဲသွားတဲ့အကြောင်းကိုနာတော်တာဆင်ရင်ခွန်အားယူကြပါစို့။တောတာရှင်များရှင်ဇွန်ချီမေဆိုတဲ့အမျိုးသမီးဟာဘီနီနိုင်ငံမှာနေပါတယ်။သူမဟာနှစ်ဆိုးတွေနဲ့ဆက်သွယ်တဲ့သူဖြစ်တယ်။လူတွေကိုလည်းကျိန်ဆိုးနိုင်တယ်။လက်ထဲအိမ်ထဲမှာရွာနီးချုပ်ဆက်တို့မှာလမ်းလျှောက်တဲ့အခါမှာဘယ်တော့မှဖက်နှက်မစီဘူး။ဆင်းရဲလို့တော့မဟုတ်ပါဘူး။နှစ်ဆိုးတွေနဲ့ဂတိပြုထားလို့ပဲဖြစ်တယ်။သူမရဲ့ခြေထောက်တွေကြောင့်နှစ်ဆိုးတွေစီကတကိုးရနေတယ်လို့ယူဆတယ်။ဇွန်ချီမေဟာကြက်အစွန်းထက်သူလည်းဖြစ်တယ်။သူလှုပ်ပုံကကြက်ရိုးတွေကြောက်ခဲလေးတွေနဲ့အချီကျိုးတစ်ချောင်းကိုမိမိရှေ့မှာပုံချလိုက်ပြီးဂါထာတစ်ခုကိုရွတ်ဆိုလိုက်တယ်။နောက်ပြီးကြီးကြီးလို့ခေါ်တဲ့အပုံပေါ်မှာကြက်အသွေးကိုလောင်းလိုက်တယ်။နောက်ပြီးတော့လူတစ်ဦးတစ်ယောက်ကိုကျိန်စာမိနေရာမှာလွတ်ဖို့ပဲဖြစ်ဖြစ်ဖျားနာတဲ့သူတွေကိုယောဂပြအောင်ပဲဖြစ်ဖြစ်နတ်ဆိုးတွေရဲ့လမ်းညွှန်မှုကိုသူမဖတ်နိုင်ခဲ့တယ်။မိမိရဲ့ရန်သူတဦးကိုကျိန်စာတင့်လို့ရင်ဇွန်ချီမေကိုအကူအညီတောင်းနိုင်တယ်။နတ်ကိုပူဇော်တဲ့ပွဲတပွဲကိုကျင်းပပြီးအဲ့ဒီလူရဲ့အမိကိုတတ်ပြီးတော့ကျိန်ဆိုနိုင်တယ်လို့ဆိုတယ်။အဲ့ဒီလူဟာခရီးဝေရောက်နေရင်ဖျားနာပြီးအသက်သေးတဲ့အထိလှုပ်ပေးနိုင်ပါတယ်။ဇွန်ချီမေဟာအမျိုးသမီးတဦးကိုကျိန်လိုက်တဲ့အတွက်ကြောင့်အဲ့ဒီအမျိုးသမီးမှာခလေးမမွေးနိုင်တော့ဘူးတဲ့တခြားအမျိုးသားတဦးကလည်းသူ့ရဲ့ဇနီးတခြားလူတယောက်နဲ့ဖောက်ပြန်သွားတဲ့အတွက်ကြောင့်အဲ့ဒီလူနဲ့ခလေးမမွေးနိုင်အောင်ကျိန်စာတင့်ပေးလိုက်တယ်။သူမဟာတေချင်းတရားကိုမိမိကြိုက်တယ်လို့လှုပ်ယူလို့ရတယ်။တခြားလူတွေကလည်းသူ့ရဲ့တကူးကိုအသုံးပြုဖို့ငွေနဲ့ပေးဝယ်ကြတယ်။သူဟာခရိယန်တွေကိုလောင်ပြောင်သိရှိတယ်။သောတရှင်များရှင်အဲ့ဒီအရက်မှာမုတ်ဆိုင်ပိုင်ရှင်တဦးရှိပါတယ်။သူ့အမည်ကဘေစီလီလို့ခေါ်ပါတယ်။သူဟာတစ်ချိန်ကမျောလင့်ချင်းအသင်းသားမဟုတ်ပေမဲ့အခုတော့မျောလင့်ချင်းအသင်းသားတွေဖြစ်လာတဲ့အခါမှာဇွန်ချီမေဟာသူ့ကိုလောင်ပြောင်ခဲ့တယ်။တနေ့တော့ဇွန်ချီမေလည်းတကိုးအာနာရော့ကြလာတယ်။ဒါကတော့သူမရဲ့အမဟာသူကိုစွန့်ပစ်ခဲ့တဲ့အတွက်ဇွန်ချီမေဟာနောက်အိမ်တော်ပြုတ်ပြီးတော့တာသမီးတွေထွန်းကားလာခဲ့တယ်။ရုပ်တရက်သူမရဲ့ခလေးအားလုံးဟာဖျားနာကြတယ်။ဇွန်ချီမေဟာနတ်ဆိုးတွေကိုတိုင်တဲခဲ့ပေမဲ့လည်းအကြောင်းမထူးခဲ့ပါဘူး။သူတတ်သမျှပူဇော်ပတ်သမှုလုပ်ပြီးဂါထာတွေကိုရွတ်ဆိုခဲ့ပေမဲ့ဘာမှဖြစ်မလာခဲ့ပါဘူး။သူတစ်ပါးကိုယောဂအမျိုးမျိုးနဲ့ကျင့်ဆိုခဲ့ပေမဲ့အခုအချိန်မှာတော့သူမရဲ့မိသားစုဟာယောဂကိုပြန်လည်ခံစားနေကြရပါပြီ။ဇွန်ချီမေဟာစိတ်ဓာတ်ကျလာတဲ့နောက်ဆုံးတော့သူမလောင်ပြောင်ခဲ့တဲ့ဘေးစီလီကိုအကူအညီတောင်းခဲ့ရတယ်။အသင်းအုပ်ဆရာရောက်လာတဲ့အခါမှာမျော်လင့်ခြင်းအသင်းသားတွေပါပါလာတယ်။ဇွန်ချီမေဟာသူ့ရဲ့မိသားစုအတွက်ဆုတောင်းပေးဖို့တောင်းဆိုခဲ့ပါတယ်။အသင်းအုပ်ဆရာကဖျားသခင်ကိုဒီတဲထဲမပင့်ဖိတ်မီဒီထဲမှာရှိတဲ့ပူဇော်တက္ကတွေစုံးကဝေတွေကိုအပြင်ထုတ်ပြရမယ်လို့ပြောတဲ့အခါမှာဇွန်ချီမေလည်းဘာမှမတတ်နိုင်တော့ပဲအားလုံးအပြင်ကိုထုတ်ပြီးမြေမြုပ်ပစ်လိုက်ရတယ်။ရွာသူရွာသားတွေကတော့အဝေးကနေရိုက်ကြည့်နေကြတယ်။ပြီးတဲ့အခါမှာဆရာနဲ့အသင်းသူအသင်းသားတွေဟာဖျားနေတဲ့ဇွန်ချီမေမိသားစုတွေကိုဝိုင်းပြီးကျန်းစာဖဆူတောင်းပေးကြတယ်။မှန်ကန်တဲ့တကူဟာဖယားရှင်ထာမလာကြောင်းတက်တည်ပြနိုင်ခဲ့ကြပါတယ်။ဒီလိုဆူတောင်းပြီးသွားတဲ့အခါမှာဇွန်ချီမေခလေးတွေဟာအားလုံးနေကောင်းသွားကြတယ်။ဇွန်ချီမေဟာချက်ချင်းဖယားတကူတော်တို့ထိတဲ့အတွက်စိတ်ပြောင်းလဲသွားပြီးကျန်းစာကိုမိသားစုအလိုက်သင်ယူပြီးမျော်လင့်ခြင်းအသင်းတော်ထဲမှာနှစ်ချင်းမင်္ဂလာခံယူခဲ့ကြပါတယ်။တော်တရှိများရှင်ဇွန်ချီမေဟာအခုတော့ဖနှက်စည်းပြီးရောက်လေရရမှာဖယားရှင်ရဲ့မြတ်တာတော်ကိုဝေငှဟောပြောကြတယ်ဒီအကြောင်းဟာဇွန်ချီမေရဲ့ကိုတွေ့အဖြစ်ပြက်လေးဖြစ်ပါတယ်ဇွန်ချီမေအကြောင်းကိုကြားသိရခြင်းဖြင့်တော်တရှိများဝိညာဉ်ခွန်အားရယူနိုင်ကြပါစေရှင်တော်တရှိများရှင်လန်းချမ်းမြေ့ကြပါစေရှင်
ောက်ခဲ့ရလားဒူးစရိုက်တော့ကမမပြည့်စည်ခြင်းလမ်းပြင်းတော့တွင်နိုင်နေမုန်းပြီမနိုင်မမိုက်ကိုဆိုမိုးခြင်းမှသူ know we need all his issueใจว่าล้างมองจนมาจนโนว่าแต่กูแก่น้องเองสิ่งนั้นเนาะอย่าไหนใส่
ဒါရှင်များခင်ဗျာအခုချိန်မှာကဘာပေါ်မှာရှိတဲ့ထင်ရှားတဲ့ပုံကိုကြီးများရဲ့ကြိုးစားမှုဘူးတုဒ္ဒတွေကိုတင်ပြပေးမယ့်အချိန်ဖြစ်ပါတယ်ခင်ဗျာ
မျော်လင့်ခြင်းတန်လူငယ်မောင်မယ်လေးတို့ရေကဘာကြောကြားပုံကိုများစီစဉ်မှာခွေရုပ်ပကြီးကချက်တွေကိုရေးဆွဲရမှာအလွန်လက်ရမြောက်တဲ့အင်္ဂလိပ်ပကြီးတော်Sir Adrian Henry Lancia ရဲ့အကြောင်းကိုပြောပြပေးသွားမှာဖြစ်ပါတယ်ကွယ်လူငယ်မောင်မယ်လေးတို့ရေအင်္ဂလိပ်ပကြီးကျော် Sir Adrian Henry Lancia ဟာခွေးတွေကိုအထူးချစ်ခင်သူဖြစ်တဲ့အတွက်ခွေးပကြီးကားတွေကိုရေးဆွဲရမှာလဲအလွန်လက်ရမြောက်တယ်ကွယ် Lancia ရဲ့ပကြီးခဲမှာခွေးကြီးပုံခွေးလေးတွေပုံခွေးစိုးပုံခွေးလိမ္မာပုံစားတဲ့ခွေးရုပ်ပုံတွေကိုတွေ့မြင်နိုင်တယ်လို့တကယ်ပင်အသက်ရှင်နေတဲ့ခွေးတွေနဲ့မခြားတယုတ်ဖော်လာပါတယ်လန်စီယာဟာခွေးတွေကဒါမကအခြားတိရစ္ဆာန်လေးတွေကိုလည်းချစ်တယ်လို့သူတို့ရဲ့ပုံတွေကိုလည်းရေးဆွဲခဲ့ပါတယ်ငယ်မောင်မယ်လေးတို့ရဲ့လန်စီယာကို1802ခုနှစ်မတ်လ9ရက်နေ့လန်ဒန်မြို့မှာဖွားမြင်ခဲ့ပါတယ်သူ့ရဲ့ဖခင်ဂျွန်လန်စီယာကိုတိုင်တစိမ့်ထုဆရာနဲ့အနုတုခုမပညာအကြောင်းရည်သူစာရေးဆရာဖြစ်တဲ့အတွက်သူဟာငယ်စဉ်တည်းကပကြီးပညာကိုဖခင်စီမှာစတင်သင်ယူခဲ့ပါတယ်ကွယ်အသက်9နှစ်အရွယ်မှာအယုတ်တွေအသင့်အသင့်ရေးဆွဲတက်လာပြီး10နှစ်အရွယ်မှာတော့အလိုမှလက်ရာကောင်းလာပါတယ်17နှစ်သားအရွယ်မှာတော့သူရေးဆွဲခဲ့တဲ့ပကြီးကားတွေအတွက်လန်ဒန်မြို့အနုပညာအသင်းကငွေနဲ့ပြုလုပ်ထားတဲ့ပကြီးစည်းဆက်ပင်ချက်တစ်ခုကိုစုအဖြစ်ချင်းမြင့်ချင်းခံရပါတယ်ပကြီးကားချို့ကလည်းတော်ဝင်ပညာတကွန်အသင်းပြခင်မှာချိတ်ဆွဲပြတာကိုလည်းခံခဲ့ရပါတယ်ကွယ်1816ခုနှစ်မှာတော့တော်ဝင်ပညာတကွန်အတင်းကြောင်းမှာဝင်ရောက်ပြီးပကြီးပညာအတင်းကြားရပါတယ်လန်စီယာဟာလက်နှစ်ဖက်စလုံးနဲ့ပကြီးရေးဆွဲနိုင်ပါတယ်ကွယ်လက်ရလက်နဲ့သမင်ကောင်းပုံကိုရေးဆွဲနေစဉ်လက်ဝဲလက်နဲ့မြင်ကောင်းပုံကိုတစ်ချိန်တည်းရေးဆွဲနိုင်ပါတယ်လူငယ်မောင်မလေးတို့ရေလန်စီယာဟာပကြီးသင်တန်းတက်နေစဉ်တစ်ခါတလေအတန်းကထွက်ခွာပြီးတရိတ်ဆန်ယုံကိုသွားတယ်။အဲ့ဒီမှာတရိတ်ဆန်အကောင်တစ်မျိုးမျိုးရဲ့ပုံကိုတက်ရှိပုံစံတွေကိုကြည့်ပြီးရေးဆွဲလို့ရှိတယ်။လန်းစီယာရဲ့ပထမအုပ်ဆုံးရေးဆွဲခဲ့တဲ့စိတ်ဗာနုခွေးရုပ်ပုံကိုသူ့ရဲ့အကို တော်မက်လန်စီယာကပုံထွင်းပြီးလူများအတွက်ပုံတူကူကထုတ်ဝေခဲ့ပါတယ်။လန်စီယာရဲ့လက်ရာအကောင်းဆုံးခွေးရုပ်ပုံကတော့ဂုံကျက်တီနှင့်မထီလေးစားခြင်းခေါင်းစဉ်တက်ထားတဲ့ခွေးနှစ်ကောင်ရဲ့ရုပ်ပုံဖြစ်ပါတယ်ကွယ်။1865ခုနှစ်မှာတော့တော်ဝင်ပညာတကွန်အသင်အဖြစ်ခန့်အပ်တာကိုခံခဲ့ရပါတယ်။ဒါပေမဲ့သူဟာအဲ့ဒီနေရာကိုမယူဘဲညှင်းပယ်ခဲ့ပါတယ်။လူငယ်မောင်မယ်လေးတို့ရဲ့လန်စီယာဟာခွေးရုပ်တွေသာမကတရေရုပ်တွေ၊ချင်းသေးရုပ်တွေနဲ့ကြော်စောထင်ရှားတဲ့ပုံကိုယ်တွေရဲ့ရုပ်ပုံတွေကိုလည်းရေးဆွဲခဲ့ပါတယ်။သူဟာပကြီကားပေါင်းရာထောင်များစွာရေးဆွဲခဲ့သလိုထင်ရှားကြော်ကြားပြီးကျွယ်ဝချမ်းသာလာခဲ့ပါတယ်။ဒီလိုနဲ့1850ပြည့်နှစ်မှာစာပွက်ချင်းမြင့်သူကောင်းပြူတာကိုခံခဲ့ရပါတယ်ကွယ်။လူငယ်မောင်မယ်လေးတို့ရဲ့လန်ဒန်မြို့ Trafalgar Square မှာရှိတဲ့ Nestle ကြောက်တန်ချီရင်မှာတွေ့မြင်ရတဲ့ချင်းသေးရုပ်လေးရုပ်ကလည်းလန်စီယာရဲ့လက်ရာတွေပဲဖြစ်ပါတယ်ကွယ်။လူငယ်မောင်မယ်လေးတို့ရဲ့လန်စီယာဟာ1883ခုနှစ်အောက်တိုဘာလ1ရက်နေ့မှာကွယ်လွန်သွားခဲ့ပါတယ်။သူ့ရဲ့ရုပ်ကလက်ကိုစိန်ပေါ်ဖျားရှိကူကျောင်းမှာမြုပ်နှံထားပါတယ်။လူငယ်မောင်မယ်လေးတို့ရဲ့ဒီနေ့ကြားသိရတဲ့ကဘာကျော်ပုံကိုယ်ကြီးကတော့ခွေးပကြီးရုပ်ကားတွေကိုရေးဆွဲရမှာအလွန်လက်ရမြောက်တဲ့အင်္ဂလိပ်ပကြီးကျော် Sir Adrian Henry Lancia ရဲ့အကြောင်းပဲဖြစ်ပါတယ်ကွယ်လူငယ်မောင်မယ်လေးတို့ရေခလေးတို့မှလည်းကိုပိုင်ရေးချင်းအရေးသွေးအစွမ်းစလေးတွေရှိကြပါတယ်မိမိတို့ရဲ့အစွမ်းစလေးတွေကိုထက်ထက်မြက်မြက်အသုံးပြုပြီးအများကျိုးအတွက်တည်ဖို့ဆောင်ရွက်တဲ့လူငယ်မောင်မယ်လေးတွေဖြစ်ကြပါစေကွယ်ညှော်လင့်ချင်တဲ့သောတာရှင်များရှင်မြမဆွေဆောင်ကျန်းအတွင်10နှစ်မှာ Sir Adrian Lancia ရဲ့အကြောင်းကိုကောင်းနှုတ်တင်ပြပေးခဲ့ခြင်းပဲဖြစ်ပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင
်
ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခာရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတ်တဘာဝတရားဤဆရာဝန်ရှိပါ ကျမ်းမာခြင်းနဲ့အသက်ရှိခြင်း၊သင်နဲ့သင်ကျမ်းမာရေးရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်။
တော်တာရှင်များခင်ဗျာ၊ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
် AWR မျော်လင့်ခြင်းအတံကိုအားပေးနေတယ်သောတာရှင်များရှင်မျော်လင့်ခြင်းအတံမှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
AWR မျော်လင့်ခြင်းအတံကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ AWR Yangon Facebook Page မှာဆက်သွယ်နိုင်ပါတယ်ခင်ဗျာ။ Internet ကနေမျော်လင့်ခြင်းအတံ Radio အစီအစဉ်တွေကိုနားထောင်ခြင်းနဲ့ဆိုရင်တော့ Website လိပ်စာကတော့ www.awr.org ဖြစ်ပါတယ်ခင်ဗျာ
။သောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျော်လင့်ခြင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်။
AWR မျော်လင့်ခြင်းအတံကိုနာတော်တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ယေရှုတင်ပါတယ်ခင်ဗျာ